American Tamara Donald Trump ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက် Tamara ရဲ့လက်ထောက်တင်တဲ့ Russia တာဝန်ရှိသူတွေကြားစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမရနဲ့ FBI ညွှန်ကြားရေးမှူးကော်မတီတို့ကိုးချိန်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသိရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်။သမရထရန့်ကယာရုကထုတ်ပြစ်ခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေး Michael Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့ Michael Flynn ဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းဘဲလွှတ်ထားမယ်လို့မျှော်လင့်တဲ့အကြောင်းသမရကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမရကဖလင်အပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတော့လွှတ်တော်ရဲ့မေးမြန်းမှုကိုတော့ဒီလိုဓာတ်ရိုက်အသုံးနှုံးနဲ့မညွှန်ကြားခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သမရရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုတ်ပိုင်ခွင့်လုံနိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ဘဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမှင်သက်ခဲ့ရလို့ဇကလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမရဒါကမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမရနဲ့သူရဲ့ဆွေးနွေးမှုအတန်းဖိုင်တွေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိအခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှာထွက်ဆိုသွားပါတယ်ရှင်။